ရခိုင်ပြည်နယ်အမ်းမြို့နယ်ကနန်းပင်ကျေးရွာအုပ်စုရူးကျေးရွာတလူမော်ကျေးရွာနဲ့မြေဝုံမြို့နယ်ကြောက်ဖြာအုပ်စုမရေတောင်ကျေးရွာကရွာသား၅ဦးကိုမနေ့ကပဲတပ်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခေါ်ဆောင်သွားတယ်လို့သူတို့တွေကတအူးရဲ့ဇနီးတွေကပြောပါတယ်။ယူရေဘုတ်တက်တောင်နဲ့အမ်းမြို့နယ်ထိဖောက်လုထားတဲ့ကားလမ်းမှာဖမ်းဆီးလိုက်တာဖြစ်ကြောင်းလုံခြုံရေးအရာအမည်မဖော်လိုတဲ့အဲ့ဒီမျိုးသမီးကပြောပါတယ်
။
ဖန်စီခံရသူတွေထဲမှာဆိုင်ငယ်ကယ်ရီမောင်းတဲ့သူရေလုံငန်းလုပ်ကင်သူတွေပါဝင်ပြီးရခိုင်တပ်တော် A နဲ့ဆက်သွယ်မှုတစုံတရာမရှိတဲ့အတွက်အ мян ဆုံးပြန်လည်လွတ်ပေးဖို့ပြောပါတယ်တပ်မတော်ကသူတို့ကိုစစ်ဆေးဖို့ခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသခံတချို့နဲ့ရွာလူကြီးတွေကပြောပါတယ်ရေပုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးစိုးစောထွန်းကဖမ်းတဲ့နေရာဟာသူ့ရွာနားမှာဖြစ်တဲ့အတွက်မိသားစုဝင်တွေကလာရောက်တိုင်ကြားကြတယ်လို့ပြောပါတယ
်။နေကဝါလောက်ထဲလေဟိုစစ်စေလာကြီးထိုးလောက်ပေါ့။ဖမ်းစီကတော့အေးစေကျောင်းကနေကျွန်တော်တို့ဒီရေပေါင်းရွာနဲ့ရောက်လာတာပေါ့။အဲအိမ်မှာဟိုဆိုင်ကယ်သွားတဲ့ဟိုနေနေဒီအတွက်လာနေနေစိတ်စိတ်ကြည့်တာပေါ့။မတင်ခါကြရတယ်ပါလေအဲ့လိုမျိုး။အဲစိတ်စိတ်လို့သူတို့ကအဲ့လိုဖုံးနေပါလေကိုခွင့်ကြည့်တာပေါ့။အဲဖုံးနေပါလေခွင့်ကြည့်တော့အိမ်မှာဘာလို့တိလဲလို့ကျွန်တော်လည်းမသိရဘူးလေတော့ဒီမတင်ခါကြရဆိုပြီးတော့လူကတော့ကျွန်တော်တို့စီမှာလူပြောင်းလာတိုင်ခဲ့တာတော့ငေါရောက်ရှိတယ်။ဆန်ကြီးကတော့လေးစီတော့သူတို့ကတော့ဒီဖန်စီတဲ့လူတွေတို့ဒီတက်ဆင်ရသူတို့ဒီတိုင်ရင်ကနေခုံသွားတာပေါ့
။ယူကျေးရွာကဥထွန်းသိန်းဝင်းဆိုသူဟာကျေးရွာကနေပျောက်သွားတာမှန်ပေမဲ့တက်မတော်ကဖန်စီခေါ်ဆောင်နေဆိုတာဟုတ်မဟုတ်မသိရှိကြောင်းယူစံပြကျေးရွာရက်စကန်ကိုတော့အကြောင်းကြားတာကြောင့်သူကဆက်ပြောပါတယ်။တက်မတော်ကဖန်စီခေါ်ဆောင်သွားတာဟာလုံခြုံရေးလုပ်ငန်းအရာခေါ်ယူစစ်ဆေးတာဖြစ်ဖို့များတယ်လို့ယူစံပြကျေးရွာရက်စကန်တာဝန်ရှိသူတဦးက RFA ကိုပြောပါတယ်။
ဒီရအောင်ဒီလိုဟိုရေတင်းလိုပဲရနေတာကိုရှိလို့လာပြောတာလာတိုင်းတာတော့မရှိဘူး။ဟောဘာလုံးဆောင်ပြရမလဲဆိုတော့ဒါသူတို့ကအခုဟိုရွာပြည်ရွာသားတွားတယ်အခုရွာလူကြီးတွားတယ်ဒီသူတို့တယောက်မှသူတို့အတွေ့မခံသေးရသေး။အတွေ့မခံပြီးတော့ဘယ်သူမှဟိုတော့တွေ့လို့မရသေးဖြစ်နေ။ဟောလူကတော့အခုလက်ရှိကတော့မှန်နေပြီ
။အနောက်ပိုင်းတဲ့စစ်ဌာနချုပ်တိုင်းဦးစီးမှုဘုံမူကြီးဝင်းစော်ဦးကတော့အမ်းမြို့နယ်ဘက်မှာကြေးရွာသားတွေကိုတပ်မတော်ကဖမ်းဆီးတာမရှိကြောင်းပြောပါလေ။
အမဖမ်းဘူးမဖမ်းဘူးနော်။ဆိုင်ကနေလာပဲငါ့ဦးထဲဖမ်းလာမယ်နော်မဖမ်းဘူး။အေးလိုအပ်လို့ရှိရင်စစ်ဆေးမင်းများမှုလုပ်ချင်တော့လုပ်မယ်ဖမ်းတာမရှိဘူး။ခင်ဗျားတို့မေးတဲ့ရွာတွေအဲ့ပါမှမရှိဘူး။ကျွန်တော်ကဟိုကပြောပြတယ်နော်။ဖမ်းနေဆိုရဲအတုံးဆုံးကိုကျွန်တော်ကသဘောမကျလို့နော်။တော့စစ်ဆေးခေါ်ပြီးတော့စစ်ဆေးမင်းများလာလည်းမရှိဘူး။အမ်းမျိုးတွေထဲမှာခင်ဗျားပြောခဲ့ဟောလားရေဘုတ်ဆိုရဲရွာလည်းမရှိဘူး။ကြောင်းတောင်သွားလည်းမရှိဘူး။အဲ့အားတော့ကျွန်တော်မကြားမိသေးဘူး
။ရွာသား၅ဦးကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာမသိရသေးတာကြောင့်မိသားစုကပုံမှုစိုးရိမ်နေကြကြောင်းပြောင်းဆုံးသွားသူတွေနဲ့ပတ်သက်ပြီးတက်မတော်ကတစုံတရာအကြောင်းကြားတာမရှိသေးကြောင်းအုပ်ချုပ်ရေးမှူးတချို့ကပြောပါတယ်မြေပုံမြို့နယ်ရွာသားရကြေးရွာကိုအေးအဖွဲနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရာနဲ့တက်မတော်ကမနေ့ကစတင်ပြီးဝေရောက်စစ်ဆေးခဲ့ပါတယ်အဲ့ဒီတည်းကရွာသား၅ဦးကိုတော့ဆက်လက်စစ်ဆေးနေစေဖြစ်ကြောင်းဘုံမူကြီးဝင်းစော်ဦးကပြောပါတယ်အ
ဲ့ဥစ္စာလည်းသူ့အောင်စစ်ဆေးပေးများနဲ့ဆိုတဲ့ဥစ္စာကဟလာဟိုဥကိနဲ့မလွတ်ကင်းဘူးဟုတ်တယ်မလားဆိုလို့ရှိရင်အိမ်မျက်ဆက်ဆက်ဟလာဆက်နွယ်မှုရှိတယ်ပတ်သက်မှုရှိတယ်ဆိုတော့သူ့အောင်တရားဝင်လမ်းကြောင်းအရာရဲလမ်းကြောင်းတိုင်းပဲသွားပါပါဘုရားလိုအပ်တဲ့စစ်ဆေးမှုပုံရတာဒါပဲရှိပါဘူးကျွန်တော်တို့လိုအပ်တဲ့အဆင့်ကြီးရတယ်ဆိုရင်ကျွန်တော်ကဘာမှဆက်မလုပ်တော့ဘူးကျွန်တော်တို့ကလည်းနေဟလာရှင်းလေးလောက်တာတော့ခင်ဗျာလုံနေပါပဲဒီအဲ့ပတ်ချလဲမှာလည်းတက်တယ်ရှိကောင်းရှိမှာပဲတက်တရာပို့သွားဒီတော့တောက်သွားတယ
်ပြန်လွတ်လာသူ၃ဦးမှာ2ဦးဖြစ်တဲ့ဦးမောင်တမ်းမြင့်ဆိုသူဟာတက်မတော်ကစစ်ဆေးချိန်မှာအေအေကိုရိတ်ခါပို့ဆောင်မှုရှိမရှိမေးမြန်းပြီးရိုက်နှက်ခံခဲ့ရကြောင်းဒဏ်ရာဟာစိုးရင်ရတဲ့အခြေအနေမှာရှိနေကြောင်းလုံခြုံရေးအရာအမည်မဖော်လွှဲတဲ့ဒေသခံတဦးက RFA ကိုပြောပါတယ
်မင်းကတော်တော်ကောင်းပါလေကောင်းပဲဆိုပြီးတော့ကြောက်ခနဲ့ကောင်းဝင်နေသူ့ရောအဲ့ကြောက်တုံးကြီးလည်းကျွန်တော်ကြောက်တုံးဆိုမျိုးလိုလုံးလုံးကြီးမဟုတ်ဘူးကျွန်တော်အစီအကြီးပဲကြောက်တုံးကဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တကယ်သာသာလောက်ရှိတယ်အဲ့ကြောက်တုံးကြီးကအဲ့ကြောက်တုံးကြီးရဲ့သူတို့ရိုက်ခဲ့တဲ့ဒုတ်တွေရဲ့ကျွန်တော်သိမ့်ထားပါတယ်ပေါ်ဆေးအောင်ဖေးနဲ့ကျွန်တော်အတက်နိုင်ကျွန်တော်ဟောဖြစ်နေတာပေါ့ဒါပေမဲ့အဲ့သူကဒီရှိတိအစာလည်းမစားနိုင်သေးဘူးအဲ့အတွင်းမှာများတစ်ခုခုနာနေသလားဆိုပြီးအဲ့လိုနေတော့စွေနေရတဲ့အနေထားပေါ့ဆေးအောင်ပို့ဖို့လည်းကျွန်တော်ကသူတို့ရဲ့ခွင့်ပြုချက်ရရင်တော့ကျွန်တော်ကပို့လို့ရမယ်ခွင့်ပြုချက်မရရင်တော့ပို့လို့မရဘူးခွင့်ပြုချက်ဆိုတာကလည်းဟိုကျွန်တော်ကဘယ်သူလဲအဲ့ဒီစိတ်ကိုတော့မပြောရတဲ့အနေထားပေါ့
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးဝင်းစော်ဦးကတော့တက်မတော်နေနဲ့ဖမ်းဆီးထားသူတွေကိုရိုက်နှက်စစ်ဆေးတာမရှိကြောင်း RFA ကိုမနေ့ကပြောထားပါဗျာတက်မတော်ကမနေ့ကမနက်ပိုင်းကစတင်ပြီးရွာသားရကြေးရွာကိုအင်အား100ကျော်နဲ့ရွာတွင်းရွာအပြင်ဝိုင်းထားပြီးတိမ်တက်တိမ်ဆင်းအိမ်တော်စုစည်ရင်နဲ့တိုက်ဆိုင်စစ်ဆေးမှုတွေလှုပ်ဆောင်နေခဲ့တယ်လို့သိရပါဗျာနိုဝင်ဘာ10ရက်နေ့ကလည်းရွာသားရကြေးရွာကိုငားလာရောက်တဲ့ဝက်ယူကြေးရွာကလင်မယား2ဦးရောချောင်းအတွင်ဆက်လီနဲ့တွာလာနေချိန်မှာတနက်နဲ့ပြစ်ခတ်ခံရတဲ့အတွက်အမျိုးသမီးရဲ့ဘဲဘက်ရင်အောင်ကြီထိပ်ပြီးတေဆုံးသွားခဲ့ပါတယ်။တေဆုံးတဲ့အရက်သားဟာကိုဝင်းဆောင်အမျိုးသမီးလို့ဒေသခံတချို့ကပြောပါတယ်။ကိုဝင်းဆောင်အမျိုးသမီးတေဆုံးတဲ့အပေါ်အေရခိုင်တပ်တော်ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုခကအခုလိုပြောပါတယ်။
ော်ဒီကိစ္စကတော့ဟိုပြောမယ်ဆိုလို့ရှိရင်ဒါလူမျိုးရေးရနေပြီးတော့နော်တက်တက်နေပြီးတော့ဒါဟိုမတရားပြစ်ဒတ်တာနော်ဒါလူမျိုးရေးအရာပါဒါမတရားပြစ်ဒတ်နေတာဖြစ်တယ်အဲ့ဒါကြောင့်မို့လို့နော်ဒီကိစ္စကိုတော့ကျွန်တော်တို့ရခိုင်လူမျိုးတွေအားလုံးကလည်းပဲဒါလုံးဝဟိုမတင်တတ်ဘူးဗျဘာမှအပြစ်မရှိတဲ့အရာသက်ပြည်သူတွေကိုပြစ်ဒတ်တဲ့အဲ့ဒီတော်အောင်ရှိတဲ့တိုက်ရင်ပေါ့ဗျာနော်တိုက်ရင်ပဲဖြစ်ဖြစ်တက်မှာဖြစ်ဖြစ်ကျွန်တော်တို့ဘက်ကတော့ဒါလိုအပ်ရင်လိုအပ်တယ်လို့ဒါလက်တုံ့ပြန်သွားဖို့လို့ရှိနေဗျာ
ရခိုင်ပြည်နယ်အတွင်းတက်မတော်နဲ့အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တေဆုံးသူအရက်သား90ကျော်ရှိပြီးထိခိုက်ဒဏ်ရာရရှိသူ140နီးပါးရှိနေပြီဖြစ်ကြောင်းဒေသအခြေစိုက်အရက်ဘက်အဖွဲ့တွေကကြောက်ယူထားတဲ့အစည်းအဝေးအရသိရပါတယ်ခင်ဗျာကျွန်တော်အောင်သိန်းခါပါ